ဒီနေ့နိုင်ငံကိုဒီကနေ့ပဲရရှိလာတဲ့ဘင်္ဂလားဒေ့ရှ်ဘုံကြီးချုပ်ရှိတ်ဟာစီနာဟာလျှက်ကြခီးစဉ်တွင်တနင်္ဂနွေကုန်တွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတွန်းလှန်ရေးစာတုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိသလိုဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးကိုပါဆွေးနွေးမယ်လို့လည်းခန့်မှန်းရပါတယ်။ဒီနေ့မှာဘုံကြီးချုပ်နင်ဒရာမူဒီနဲ့တွေ့ဆုံမှုရှိတဲ့ဘင်္ဂလားဒေ့ရှ်ဘုံကြီးချုပ်ဟာကမ္ဘာစီးပွားရေးဖိုရမ်မှာလည်းမင်းငုံပြောဖို့စီစဉ်ထားတာပါ။ဒီမှာနိုင်ငံကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခုံလုံနေကြတဲ့တိုင်းနယ်ချီရဲ့ရင်ဂျာဒုက္ခသည်တွေလည်းရက်ပြန်နေပြီးကျိုးပန်းမှုတွေမှာအိန္ဒိယနိုင်ငံကထောက်ခံမှုရအောင်ကျိုးပန်းသွားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒုက္ခသည်တွေလည်းရက်ပြန်ပြီးစီစဉ်နေနေဆန်းဆန်းအကောင့်တွေပုံနိုင်မှုအိန္ဒိယတရုတ်ဂျပန်နိုင်ငံတွေကပူးပေါင်းကူညီမှုတွေရနိုင်မှုလည်းဘင်္ဂလားဒေ့ရှ်ကကျိုးပန်းနေတာပါ။ဝင်ကြဒုက္ခတွေကမ္ဘာကြီး4000လောက်ရှိနေတဲ့အိန္ဒိယနိုင်ငံကတော့တရားမဝင်ရရှိနေတဲ့ရွှေကြောင်းနေထိုင်သူတွေကိုရှင်းလင်းဖို့ကြိုးပမ်းနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကနေရရှိလာသူတွေကိုပြန်ပို့ဖို့လည်းမကြတဲ့ငါပဲပြောဆိုထားပါတယ်။မြန်မာဆီကတော့ဝင်ကြဆိုတဲ့အတုံးကိုတရားဝင်တိမတ်ပြုလက်ခံမထားပေမဲ့ဒုက္ခတွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရောဒုက္ခတွေမျက်ဆိုင်ရာကုလမခမဟာမင်းကြီးရော UNHCR နဲ့ပါသဘောတူညီချက်တွေကိုတရားစီလက်မှတ်ရေးထိုးထားတာပါ။အဲဒီမှာလည်းဒုက္ခတွေနေရပြန်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကစီစဉ်နေတာပဲရှိနေမယ်လေအောင်မြင်မှုတော့မရသေးပါဘူး။